ပြီးခဲ့တဲ့နှစ်ဩဂုတ်လကအာဆာအကြမ်းဖက်ဖွဲ့ရဲ့တက်ခဲမှုကြောင့်စစ်တပ်ကနေမီရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးခဲ့ရတဲ့ရခိုင်ပြည်ပခအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့ဝင်၄ဦးပါလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုမနေ့ကတနင်္လာနေ့မှာဖွဲ့စည်းလိုက်တယ်လို့သမ္မတရုံးကကြေညာပါတယ်။ကုလသမဂ္ဂမှာတာဝန်ထမ်းဆောင်ခဲ့တဲ့ပြည်တွင်းပြည်ပဝါရင်ပုဂ္ဂိုလ်တွေဥပဒေပညာရှင်တွေနဲ့ဖွဲ့စည်းလိုက်တာမို့နိုင်ငံတကာအာရုံစိုက်နေတဲ့အဲ့ဒီပြဿနာအတွက်ကောင်းကောင်းဖြေရှင်းနိုင်လိမ့်မယ်လို့သုံးသပ်သူတွေရှိသလိုစစ်တပ်ကအာဏာရှိနေတဲ့မြန်မာနိုင်ငံအတွက်မှာလွတ်လပ်တဲ့စုံစမ်းမှုမျိုးမရနိုင်တဲ့အတွက်ယုံကြည်စိတ်ကြရတဲ့စုံစမ်းစစ်ဆေးမှုမျိုးဖြစ်မလာနိုင်ဘူးလို့သုံးသပ်သူတွေလည်းရှိနေပါတယ်။အပြည့်အစုံကိုဒေါက်ကင်မျိုးသက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်ရင်းပြန်လည်တင်မြှင့်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အတွက်အမျိုးသားအစီအစဉ်တစ်ရက်အနေနဲ့အဖွဲ့ဝင်၄ဦးပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်မှာဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်သူကုလသမဂ္ဂစီရောကော်မတီဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိအဖွဲ့ဝင်လည်းဖြစ်တဲ့တန်မတ်ကြီးရိုဇာရီယိုမန်နာလိုနဲ့အဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းဖြစ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုကိစ္စရပ်များဆိုင်ရာဒုတိယအတွင်းရေးမှူးချုပ်ဟောင်းတန်မတ်ကြီးကင်ဆိုအိုရှိမားနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံဥက္ကဋ္ဌဟောင်းဦးမြသိန်း UNICEF အဆင့်မြင့်အရာရှိကြီးဟောင်းဖြစ်တဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းဝန်ကြီးဟောင်းပမောက္ခဒေါက်တာအောင်ထွန်းသက်တို့ပါဝင်ပါတယ်။ဒီကော်မရှင်ဟာအာဆာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းလူခွင့်ချိုးဖောက်ကြောင်းဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှာဖြစ်ပြီးဒီကော်မရှင်ကိုပြည်ရင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးဆောင်ရွက်ပေးမှာဖြစ်ကြောင်းလဲသမရယုံကြေညာချက်မှာဖော်ပြထားပါတယ်။အခုဖွဲ့စည်းလိုက်တဲ့လေးဥပါကော်မရှင်အသစ်ကိုနိုင်ငံတကာကနေလက်ခံမှုပိုးပြီးရှိလာနိုင်တယ်လို့မြင်သူကတော့အမေရိကန်အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေပါ။
အသစ်ဖွဲ့လိုက်တဲ့ကော်မရှင်မှာအထူးရတာကတော့နိုင်ငံခြားသား2ဦးပါတယ်။နောက်တစ်ခါ4ဦးမှအနည်းဆုံး3ဦးဟာဥပဒေနဲ့ပတ်သက်တူပြီးတော့အထူးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့အားလုံးတော့ဟာကုလသမဂ္ဂမှာအဆင့်မြင့်တဲ့ရာထူးတာဝန်တွေကိုယူခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်တဲ့ဖြစ်ပျက်ကိုနိုင်ငံတကာကအမြင်မကြည်ရာတွေရှိနေတယ်အထူးသဖြင့်နိုင်ငံတကာမှာကုလသမဂ္ဂဖြစ်တော့ကုလသမဂ္ဂနဲ့ဆက်ဆက်တဲ့ပုဂ္ဂိုလ်တွေဥပဒေနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုပါဝင်ပြီးတော့ကော်မရှင်ဖွဲ့ခြင်းဟာအရင်ကော်မရှင်တွေပို့ပြီးတော့ပြဿနာဖြေရှင်းရေးနဲ့နိုင်ငံတကာအပြမှာပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ကမှယူဆပါတယ်ခင်ဗျာ
ဒါပေမဲ့ရခိုင်ပြည်ဘက်ကမှလွတ်လပ်တဲ့စုံစမ်းမှုတွေကိုလုံခြုံရေးအတွက်အဓိကတာဝန်ရှိတဲ့စစ်တပ်ကနေတကယ်လောက်ခွင့်ပေးမှသာဒီကော်မရှင်ရဲ့လုပ်ငန်းအောင်မြင်နိုင်မယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့က Brett Adams ပြောပါတယ
်။ No, it won't work. I mean, look, the real power in the country is the army, not the government.
ဒီကော်မရှင်ကလုပ်ဖြစ်မှာမဟုတ်ပါဘူး။မြန်မာနိုင်ငံမှာတကယ်အာဏာရှိတာကစစ်တပ်ပါ။အစိုးရမဟုတ်ပါဘူး။ဒီကိစ္စမှာစစ်တပ်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးကိုခွင့်ပြုတဲ့အချိန်ကျမှတကယ်လို့ဖြစ်မှာမို့အခုချိန်မျိုးမှာယုံကြည်စိတ်ချတဲ့စုံစမ်းရေးကော်မရှင်ဖြစ်မလာနိုင်ပါဘူး။ဒေါက်ဆာစုကြည်အနေနဲ့ဒီကိစ္စအတွက်တခုခုကောင်းတာကိုလှုပ်ပေးလိုက်တယ်လို့ထင်ချင်းထင်မယ်။ဒါပေမဲ့တကယ်ကယုံကြည်စိတ်ချတဲ့စုံစမ်းမှုမျိုးကိုတူလိုချင်းရင်လောက်ရမှာကကုလသမဂ္ဂကိုလွတ်လွတ်လပ်လပ်သွားလာခွင့်ပေးပြီးတော့စုံစမ်းခွင့်တွေပေးဖို့လောက်ရမှာပါ
။ကော်မရှင်တင်းမှာမြန်မာနိုင်ငံရဲ့အခြေအနေကိုသဘောပေါက်လွယ်မဲ့ကုလသမဂ္ဂအတွေ့အကြုံရှိသူတွေဝါရင်ပညာရှင်တွေပါဝင်နေတဲ့အတွက်ပြည်ရင်းလက်လက်တဲ့စုံစမ်းရေးကော်မရှင်တရဖြစ်နိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အာရှတက်ကပါလာတာကတော့နောက်နိုင်ငံတို့ဥရောပတို့နဲ့ဆိုင်ရင်တော့မြန်မာနိုင်ငံအရေးမှာပိုပြီးနှိစက်တယ်လို့ကျွန်တော်မြင်ပါတယ်။ဦးမြတ်သိန်းကလည်းသူကဖွဲ့စည်းပုံရုံးမှတောင်းတောင်းယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေမှာတော့အထူးကြံ့ကြင်တဲ့ပုဂ္ဂိုလ်ဖြစ်တော့ဥပဒေဘက်ကနေရှုတော့မှနေကြည့်မဲ့ပုဂ္ဂိုလ်ဖြစ်တဲ့နိုင်ငံရေးအကြောင်းတွေတခြားဖွဲ့စည်းရောင်းနေမှာပါအဲ့နဲ့ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်ခင်ဗျာဆရာအောင်ထွန်းသက်ကကျွန်တော်သိတော့ပေါ့သူကအတွေ့အကြုံရှိပြီးတော့အကဲဖြတ်လေးလာသုံးသပ်မှုတွေမှာနိုင်ငံတကာအဆင့်မီတဲ့ပညာရှင်တဦးဖြစ်တဲ့အတွက်သူလည်းပဲပညာကျောင်းကနေကြည့်ပြီးဆုံးဖြတ်ပါဝင်မဲ့ပုဂ္ဂိုလ်လိုယူဆပါတယ
်ဒီအဖွဲ့ကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်လို့နာမည်တက်ထားပေမဲ့နိုင်ငံတကာကတော့လွတ်လပ်တဲ့ကော်မရှင်အနေနဲ့မသတ်မှတ်နိုင်ဘူးလို့ Brett Adams ပြောပါတယ
် Because there's no proof that it's going to be independent.
ဘာကြောင့်လဲဆိုတော့ဒီဖွဲ့ကလွတ်လွတ်လပ်လပ်စုံစမ်းနိုင်မယ်လို့အာမမခံနိုင်သလိုအစိုးရကထိန်းချုပ်ထားတဲ့အဖွဲ့ပါ။ကြိုက်တဲ့ချိန်မှာကြိုက်တဲ့နေရာကိုသူတို့သွားကြည့်နိုင်မယ်။သူတို့လိုချင်တဲ့အချက်လက်တွေအားလုံးကိုရနိုင်မယ်။ ရဲနဲ့စစ်ဘက်ကလူတွေကအပြည့်အဝပူးပေါင်းမယ်ဆိုရင်တော့လွတ်လပ်တဲ့ကော်မရှင်လို့ကျွန်တော်တို့သတ်မှတ်ရမှာပ
ါ။မကြသေးခင်ကမြန်မာနိုင်ငံကိုတောရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့အတွက်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းခဲ့တာပါ။